အမေရိကန်သမ္မတဟောင်းထရမ့်ကိုစနေနေ့တုန်းကလှုပ်ကြံတဲ့ဖြစ်ရပ်အပြီးမှာတော့သမ္မတဂျိုးဘိုင်ဒန်နဲ့ဒီသူ့ရဲ့ဒီရွေးကောက်ပွဲမှာရှင်ပြန်ရမယ့်သမ္မတဟောင်းထရမ့်တို့နှစ်ဦးစလုံးကတိုင်းပြည်မှာစီးလုံးညှို့ကြဖို့အတွက်ကိုအလေးပေးပြောဆိုလာကြပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားတဲ့စနေနေ့ကပြစ်ခတ်မှုကြောင့်သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေမှာအပြောင်းလဲတွေဖြစ်သွားခဲ့တဲ့ဆိုတာကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ဦးလုံးကလက်ခံထားကြပြီးတော့သူတို့နှုတ်နီတိုရိုဟန်နဲ့ဒါကိုမနေ့တုန်းကအလေးပေးဖော်ပြခဲ့ကြပါဗျ။နယူးယောက်ကတန်ရာကိုအဖြူရောင်ပတ်တီးနဲ့အုပ်ထားတဲ့ထရမ့်ဟာဒီမနေ့ညပိုင်းတုန်းကတော့နိုင်ငံလုံးဆိုင်ရာ Republican ညီလာခံကိုခဏလာရောက်ခဲ့ပြီးသူစင်မြင့်ပေါ်ကိုတက်လာတဲ့အချိန်မှာသူ့ကိုထောက်ခံတဲ့သူတွေကသူရဲကောင်းတစ်ယောက်လိုတခဲနဲ့ချူဆူခဲ့ကြပါဗျ။စကားတစ်ခုမှပြောမသွားဘဲလက်ပြနှုတ်ဆက်ပြီးပြန်သွားတဲ့ထရမ့်ကိုအားလုံးကအချိန်တော်ကြာရက်ပြီးတော့ထောက်ခံမှုပြခဲ့ကြတာပါ။ဒီတော့တွင်းမှာပဲသမ္မတဘိုင်ဒန်ဆိုရကတော့ထရမ့်ကိုလုံချတဲ့ဖြစ်ရတဲ့ပတ်သက်ပြီးဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ကဦးဆောင်ပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ့်အကြောင်းကိုမနေ့ကကြေညာပါတယ်။ဒီချိန်ထဲမှာပဲသမ္မတဘိုင်ဒန်ကသူနဲ့ထရမ့်ကြားမှာသတိသာသာသဘောထားကွဲလွဲနေစေဖြစ်တဲ့အကြောင်းနဲ့အထူးသဖြင့်ဒီထရမ့်နဲ့သူ့ကိုထောက်ခံသူတွေကသူတို့ရဲ့မကျေနပ်ချက်တွေကိုကြမ်းကြုတ်တဲ့နီးနဲ့စုပမှုတွေဖြစ်အောင်နှုတ်ဆော်တာတွေချိန်နေပြီးဒါတွေကိုလက်မခံနိုင်ဘူးလို့မနေ့က NBC ရုပ်သံထဲတွေ့ဆုံမိမြန်ချိန်မှာပြောဆိုသွားပါတယ်စနေနေ့ကပြစ်ခတ်မှုကြောင့်ဒီသမရရွေးကောက်ပွဲအလားအလာအပြောင်းလဲဖြစ်သွားနိုင်မလားလို့ NBC ကမေးတဲ့အပေါ်မှာတော့သူမသိတယ်လို့မေးတဲ့သူလည်းသိမှာမဟုတ်ဘူးဆိုပြီးတော့သမရကပြန်လဲတုံ့ပြန်ခဲ့ပါတယ်ရှင်